ထောင်ကမှာလူမှုဆန္ဒပြပွဲကြီးတွေစတင်ဖြစ်လာစေခဲ့တဲ့အငင်းပွားစရာဥပဒေချမ်းကိုအာဏာပိုင်တွေတရားဝင်ပြန်ရုပ်သိမ်းလိုက်ပါပြီ။ရာဇဝဲမှုကျူးလွန်တယ်လို့မတင်ကားသူတွေကိုတရုတ်ပြည်မကြီးကိုလွှဲပြောင်းပေးရေးအဆိုပြုတဲ့ဥပဒေချမ်းကြောင့်လူမှုအတိုင်းဝိုင်းထဲမှာပဋိပက္ခဖြစ်ရတဲ့အတွက်ဒီဥပဒေချမ်းကိုဟောင်ကောင်အုပ်ချုပ်ရေးအဖွဲ့ကဆိုင်းငံ့ထားပြီးဖြစ်ကြောင်းနဲ့အခုတော့ဥပဒေချမ်းကိုတရားဝင်ရုပ်သိမ်းတယ်လို့လုံခြုံရေးဝန်ကြီးဂျွန်လီကလွှတ်တော်မှာဒီကနေ့ကြေညာခဲ့ပါတယ်။ဒီဥပဒေချမ်းကြောင့်တရုတ်ပြည်မကြီးအစိုးရရဲ့ထိန်းချုပ်မှုဟောင်ကောင်မှာတဖြည်းဖြည်းပိုများလာနေပြီလို့ဆိုပြီးဂျွန်လာတဲ့ကဆလို့ထောင်တောင်းချီတဲ့ဟောင်ကောင်ပြည်သူတွေလမ်းပေါ်ထွက်ဆန္ဒပြနေကြတာပါ။ဆန္ဒပြပွဲတွေအချိန်မြင့်လာချိန်မှာအုပ်ချုပ်ရေးမှုကယ်ရီလမ်းကဥပဒေချမ်းကိုဆိုင်းငံ့ခဲ့ပေမဲ့ဆန္ဒပြသူတွေဘက်ကနိုင်ငံရေးပြုပြင်ပြောင်းလဲမှုတွေလုပ်ဖို့ဆက်လက်တောင်းဆိုနေကြပါတယ်။ဒီဥပဒေချမ်းကိုရုပ်သိမ်းရေးအပါအဝင်ဆန္ဒပြသူတွေဘက်ကအချက်၅ချက်ကိုတောင်းဆိုထားတာပါဥပဒေချမ်းကိုတရားဝင်ရုပ်သိမ်းကြောင်းမကြေညာခင်နိုင်ပိုင်းအလိုမှာပဲထိုင်ဝမ်မှာလူသတ်မှုနဲ့အလိုရှိနေတဲ့ဟောင်ကောင်အမျိုးသားချန်တောင်ကိုင်းကိုဟောင်ကောင်အချင်းထောင်ကနေပြန်လွှတ်ပေးလိုက်ပါတယ်ငွေမဲခဝါချမှုထောင်တန်းပြည့်သွားလို့ပြန်လွှတ်ပေးလိုက်တာပါဒါပေမဲ့ထိုင်ဝမ်မှာသူ့ရဲ့ကိုယ်ဝန်ဆောင်ရီးစားကိုတတ်ခဲ့တဲ့ဆိုတဲ့ဆွတ်ဆွဲချက်နဲ့ထိုင်ဝမ်ကအလိုရှိနေတာပါသူ့ရဲ့အမှုကြောင့်ရာဇဝတ်မှုကျူးလွန်တယ်လို့မတင်ကားသူတွေကိုတရုတ်ပြည်မကြီးကိုလွှဲပြောင်းပေးရေးဥပဒေချမ်းကိစ္စလူသိများပြီးတော့ဆန္ဒပြမှုတွေစတင်ခဲ့တာဖြစ်ပါတယ်။တစ်ချိန်တည်းမှာပဲဟောင်ကောင်အစိုးရအကြီးအကဲကယ်ရီလမ်းနေရာမှာကြားဖြတ်ခေါင်းဆောင်တယောက်နဲ့အစားထိုးဖို့တရုတ်ပြည်မကြီးအစိုးရကစီစဉ်နေတယ်လို့ Financial Times သတင်းစာကြီးမှာဖော်ပြပါတယ်။ဆန္ဒပြသူတွေတောင်းဆိုနေတဲ့အတိုင်းအုပ်ချုပ်ရေးမှုကိုဖယ်ရှားတာမျိုးမဖြစ်အောင်လို့ဟောင်ကောင်အခြေအနေတွေတည်ငြိမ်အောင်တရုတ်ခေါင်းဆောင်တွေကအချိန်ဆောင်နေကြောင်းသတင်းစာထဲမှာရေးသားထားပါတယ်။